ီတစ်ပတ်မှာတော့တောင်သူတွေအနေနဲ့လေယာဉ်သုံးစက်ပြဿနာတွေကြောင့်ဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့စိုက်ပျိုးရေးလုပ်ငန်းဖွံ့ဖြိုးတိုးတက်မှုအတွက်လက်မှုလယ်ယာကနေစက်မှုလယ်ယာကိုကူးပြောင်းနိုင်ဖို့ဆောင်ရွက်ရမှာဆိုရှယ်လစ်ခေတ်ထဲကစက်မှုလယ်ယာစနစ်အတွက်ထုံစံစခန်းတွေအများကြီးဖွင့်ခဲ့တာတွေ့ရပါတယ်ပထမပိုင်းမှာစိုက်ပျိုးရေးအတွက်စက်တွေအသုံးပြုလာအောင်တောင်သူတွေကိုဝန်ဆောင်မှုပုံစံနဲ့စီယုံဆောင်ရွက်ခဲ့ကြပါတယ်တိုင်းပြည်ကလည်းလက်တွန်းထုံစက်လိုစက်သေးလေးတွေတောင်မထုတ်လုပ်နိုင်ခဲ့သေးပါဘူးထုံစက်ကြီးတွေနဲ့လေယာတွေကိုထုံရက်စိုက်ပျိုးဖို့စီယုံခဲ့တာတွေ့ရပါတယ်စီယုံနိုင်သလောက်တောင်သူတွေပါလာပေမဲ့စက်တွေဝယ်ယူသုံးစွဲနိုင်တဲ့အခြေအနေမျိုးမပေးခဲ့ပါဘူးစစ်ဆိုးရလက်ထက်မှာတော့စက်မှုလေယာဦးစီးဌာနပိုင်းလက်ထုံစက်တွေစရောင်းပေးခဲ့ပါတယ်သုံးနှစ်ရေကြစနစ်ဖြစ်လို့တောင်သူအများစုကမဝယ်နိုင်ခဲ့ပါဘူး။နောက်ပိုင်းမှာလက်တွန်းထုံစက်တွေကိုကုမ္ပဏီတွေကရောင်းချပေးခဲ့သလိုအစိုးရဘက်ကလည်းထုတ်လုပ်ရောင်းချပေးလာပါတယ်။အရေးသေးရသုံးလို့ရတဲ့အနေအထားမှာရှိပေမဲ့ဈေးနှုန်းအရတောင်သူအများစုမဝယ်နိုင်ခဲ့ပါဘူး။1995-96ဝန်းကျင်မှာစက်မှုလယ်ယာဦးစီးဌာနအပါအဝင်ဝန်ကြီးဌာနတွေကိုကိုယ်ဝင်ငွေနဲ့ကိုရပ်တည်ရမယ်ဆိုတဲ့ညွှန်ကြားချက်ထွက်ခဲ့ပါတယ်။အဲ့ဒါကြောင့်စက်မှုလယ်ယာဦးစီးဌာနအနေနဲ့တောင်သူတွေကိုစက်ပစ္စည်းတွေသုံးစွဲတတ်အောင်ဤပညာဖြန့်ဝေပေးဖို့မစင်စားနိုင်တော့ဘဲဌာနဝင်ငွေရရေးအတွက်လယ်ထဲမှာအပြိုင်ထွန်ရက်ဖို့လုပ်ခဲ့ရပါတယ်။စက်တွေအသုံးပြုရကောင်းမှန်းမသိတဲ့နေရာတွေကိုစီးယုံရမယ့်အစားစီးပွားရှာတဲ့အသွင်ကိုဆောင်တဲ့အသုံးပြုရမှန်းသိတဲ့တောင်သူတွေရဲ့ဒေသတွေမှာပဲငွေများများရှာတဲ့အနေအထားရောက်ခဲ့ပါတယ်။ဒီအနေအထားဟာလက်မှုလယ်ယာကနေစက်မှုလယ်ယာပြောင်းလဲဖို့အခြေအနေတွေအများကြီးဆုတ်ယော့ခဲ့ပါတယ်မြန်မာနိုင်ငံအနေနဲ့စိုက်ပျိုးရေးလုပ်ငန်းဖွံ့ဖြိုးတိုးတက်မှုအတွက်လက်မှုလယ်ယာကနေစက်မှုလယ်ယာစနစ်ကိုကူးပြောင်းနိုင်ဖို့အမှန်ပဲလိုအပ်ပါတယ်လက်ရှိမှာလယ်ယာထုတ်လုပ်မှုစရိတ်အနေနဲ့ထွန်ရက်စရိတ်ပြိုးထောင်စိုက်ပျိုးစရိတ်မြေဩဇာနဲ့ပေါင်းသက်စစ်စရိတ်ရိတ်သိမ်းချွေလိနေလန်းစရိတ်တွေကိုပေါင်းလိုက်ရင်လက်တဧကကိုပြန်မြ2သိန်းဝန်းကျင်ကုန်ကျမှုရှိနေပါတယ်တောင်သူတွေကိုစက်တွေဝယ်ယူနိုင်အောင်စနစ်တစ်ခုနဲ့ဖန်တီးပေးမယ်ဆိုရင်တောင်သူတွေအနေနဲ့စက်တွေဝယ်ယူပြီးကိုယ်တိုင်လောက်ကင်လာနိုင်မှာဖြစ်ပါတယ်။ဒါကြောင့်ထွန်ရက်စရိတ်နဲ့ရိတ်သိမ်းချွေလိနေလန်းစရိတ်တွေအတွက်ကုန်ကျရမယ့်ငွေဟာဝင်ငွေဖြစ်လာပြီးတောင်သူတွေဘဝတိုးတက်မှုအတွက်အထောက်အကူပြုလာနိုင်စရာဖြစ်လာပါမယ်။လေယာဉ်သုံးစက်တွေနဲ့ပတ်သက်ပြီးကုမ္ပဏီအတော်များများကတင်သွင်းလာတဲ့အနေအထားမှာငွေကြေးနည်းနည်းတောင်းတင်းပြီးလက်အိတ်ကများများပိုင်တဲ့တောင်သူတွေအနေနဲ့တစ်ပိုင်းနှစ်ပိုင်းဝယ်ယူသုံးနိုင်ကြတော့အဆင်ပြေကြပါတယ်။အိတ်ကနည်းနည်းပဲပိုင်တဲ့တောင်သူအများစုကတော့စက်တွေဝယ်မသုံးနိုင်တဲ့အတွက်အငှားစနစ်နဲ့လောက်ကင်နေတာကိုတွေ့ရပါတယ်။တောင်သူအများစုကအငှားစနစ်နဲ့လောက်ကင်နေရတဲ့အတွက်ဆက်ငှားသူတွေကမိမိအကျိုးစီးပွားအတက်ပါပေါင်းရှာလာတာမျိုးတွေကိုမလိုလားအပဲကြုံလာနိုင်ပါတယ်။အဲ့ဒီအခြေအနေတိုင်းဆက်သွားရင်ဆက်မှုလေယာစနစ်ကိုပြောင်းကောင်းပြောင်းနိုင်ပေမဲ့လယ်နေနေပိုင်တဲ့တောင်သူတွေပျောက်သွားနိုင်ပြီးလယ်အိတ်ကများများပိုင်ဆိုင်သူတွေကလယ်တွေတိုးချဲ့ပိုင်ဆိုင်မှုတွေဖြစ်လာနိုင်ပါတယ်။အစိုးရအနေနဲ့တောင်သူတွေအတွက်အစ်စ်မြစ်ဆက်တွေဝယ်ယူလာနိုင်အောင်ဈေးနှုန်းလည်းသင့်မယ်အပေါ်ပစ္စည်းလည်းပေါ်ပြီးအနည်းဆုံး10နှစ်နှစ်ရှည်အရေးကြစနစ်နဲ့ဝယ်လို့ရအောင်ဆောင်ရွက်ပေးဖို့လိုအပ်ပါမယ်အဲ့ဒီလိုမှမဟုတ်ရင်လည်းတောင်သူတွေကြိုက်တဲ့ဆက်ကိုကုမ္ပဏီမှဝယ်ခဲ့တဲ့အထောက်အထားပြနိုင်ရင်အစိုးရဌာနတစ်ခုကနှစ်ရှည်ငွေစိုက်ထုတ်ချေပေးတာမျိုးဆိုရင်လည်းတောင်သူတွေအတွက်အကျိုးရှိနိုင်ပြီးအမှန်တကယ်ကြီးစုရလဲရောက်ပါမယ်လေယာဉ်လုပ်ငန်းအတွက်စက်တွေဝယ်ယူအသုံးပြုခဲ့တဲ့တောင်သူတွေအနေနဲ့ကြုံတွေ့ရတဲ့အခက်အခဲတွေကိုကြုံပြုံမြို့နယ်ရေစခန်းကြီးရွာမှာတောင်သူဦးတန်းညွန့်ကပြောသွားပါတယ်
။ပထမစက်ဝယ်အချိန်ကတော့လိုအပ်တဲ့ပစ္စည်းကိုသူတို့ကပို့ရှိပါတယ်။ဆိုပြီးကျွန်တော်စက်တွေကိုဝယ်ခဲ့တယ်။ဝယ်ပြီးတော့လေယာဉ်သုံးတဲ့အခါကျတော့လုပ်ငန်းဝင်မှာလုံးဝသုံးလို့မရပါဘူး။ပြတ်တဲ့အခါမှာသွားပြီးပစ္စည်းသွားဝယ်တဲ့အခါမှာကုမ္ပဏီကမရှိဘူးမြ။ကုမ္ပဏီကမရှိတော့ဘေးကဆိုင်တွေဝယ်တဲ့အခါကျတော့ဈေးကကြီးဝယ်ရပြန်တယ်။အဲ့လိုဝယ်ပြီးသုံးတဲ့အခါမှာတောင်သူတွေကနိုင်ငံတော်တက်တောင်လုပ်ပြီးတော့လည်းမသက်သာခဲ့ဘူး။ကိုရီးယားအတွင်းနဲ့ဆက်ဆိုရင်မတ်တပ်တွေပေါ့ဗျာ။မြန်မာပြည်မှာရှိတဲ့သဘာဝလဲတဲ့သဘာဝများတဲ့အခါကျဒီမတ်တပ်တွေနဲ့ရိတ်လို့မရဘူး။
ဒါအပြင်လေယာသုံးစက္ကရိယာတွေရောင်းနေတဲ့ကုမ္ပဏီတွေဟာလည်းဝန်ဆောင်မှုကိုပါတာဝန်ယူဖို့လိုအပ်ပါမယ်။အပေါ်ပစ္စည်းပေါ်မှာဈေးနှုန်းမတင်အောင်အစိုးရအနေနဲ့နီလန်းရှာဖွေဆောင်ရွက်နိုင်ဖို့လိုအပ်မှာဖြစ်ပါတယ်။ဒါမှလည်းလေယာသုံးစက္ကရိယာတွေကိုတောင်သူ90ရာခိုင်နှုန်းလောက်ကကင်တွယ်သုံးစွဲလာနိုင်ပြီးစက်မှုလေယာစနစ်ကိုအလွယ်တကူကူးပြောင်းနိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။ကျေးဇူးတင်ပါတယ်ရှင်။ကျမခင်မျိုးတွေပါ။